အစ္စရေးကိုတွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ဟာစက်တင်ဘာလမှာအစ္စရေးကာကွယ်ဝင်ကြီးအော့ဖ်ဂလန်နဲ့တူပူတွဲသတင်းစာရှင်းလင်းပွဲကျင်းပပါတယ်။ဒီဒေတာရင်းပြဿနာတွေနဲ့တူအီရန်ရဲ့ပြဿနာကိုအထူးစိုးရင်စိတ်ပူတယ်လို့သူကပြောပါတယ်
။ Iran remains the primary driver of instability in the region.
အီရန်ဟာဒေတာရင်းတည်ငြိမ်မှုမရှိအောင်အဓိကလုပ်နေစေဖြစ်ပြီးတော့အီရန်ရဲ့အကြမ်းဖက်ဝါဒထောက်ခံပံ့ပိုးမှုတွေနဲ့တူအန္တရာယ်ကြီးတဲ့လောက်ရတွေနျူကလ িয়ার ဆိုင်ဘာချင်းချောက်မှုဒရုန်းတိုက်ခိုက်မှုနဲ့လက်နက်ပြန့်ပွားအောင်လှုပ်ဆောင်နေမှုတွေအတွက်ကျွန်တော်တို့အထူးစိုးရိမ်စေပဲလို့ဝန်ကြီးအော့စတင်ကပြောသွားတာပါ။ဒါပြင်အစ္စရေးလေတိမ့်ပိုက်ထားတဲ့နောက်ဖက်ကဒေတာရင်းတင်းမာမှုတွေကြီးထွားလာနေတာကိုစိတ်ပူကြောင်းနဲ့ဒါဟာအီရန်ကိုဒဏ်ပြန်မှုအတွက်ကြိုးစားနေတဲ့မဟာမိတ်တွေကိုအာရုံမစိုက်နိုင်ပဲဖြစ်လာစေနိုင်တယ်လို့လည်းသတိပေးခဲ့ပါတယ်။ဒေတာရင်းခီးစင်လာရောက်တဲ့အမေရိကန်ကာဝေးဝန်ကြီးရဲ့လင်းရန်ဘင်ဂူလျန်လေစိတ်ကိုရောက်လာချိန်မှာပဲအစ္စရေးမှာဝန်ကြီးချုပ်ဘန်ဂျမင်နန်ဒရာဟုရဲ့တရားရေးဆိုင်ရာအပြောင်းလဲလုပ်မဲ့ကိစ္စအတွက်လမ်းပေါ်ထပ်ပြီးဆန္ဒပြမှုတွေတိုးလာတာကြောင့်မူလအစီအစဉ်တွေကိုအ мян ပြောင်းပြစ်ခဲ့ရတာဖြစ်ပါတယ်။မူလကဗိုလ်တပူးနေမှာလာရောက်ပြီးတဲလ်အဗစ်မှာညှိဖို့လည်းဖြစ်ပါတယ်။အမေရိကန်ကာဝေးဌာနအရာရှိသူကတော့ဝန်ကြီးအော်စင်ကနောက်ဖက်ကမ်းအရေးကိုရောအီရန်အရေးကိုပါတည်တည်ချာချာပြောဆိုဆောင်ရွက်နိုင်မယ်လို့ပြောပါတယ်။